တော်ရရှိမြတ်ခင်ဗျာဒေါ်အောင်ဆန်းစုကြည်ရဲ့ဥဆောင်မှုအောက်မှာမြန်မာနိုင်ငံရဲ့သတင်းလွှတ်ခွင့်အဆင့်ကျဆင်းနေတာတွေ့ရတဲ့အကြောင်းအမှန်တရားကိုထုတ်ဖော်ပြောဆိုသူကိုအစိုးရကအကာအကွယ်ပေးပြီးတော့သတင်းလွှတ်ခွင့်အခြေအနေမြင့်တင်ပေးဖို့ RSF နေစည်းမချသတင်းတောင်များအဖွဲ့ကနေပြီးတော့ပန်ကြားလိုက်ပါတယ်အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံရဲ့သတင်းလွှတ်မှုအခြေအနေဟာမနှစ်2018ခုနှစ်ကတည်းကအစရင်ပိုးပြီးဆောက်ရုပ်လာကြောင်း RSF နေစည်းမချသတင်းတောင်များအဖွဲ့ကဗုဒ္ဓဖူးနေထုတ်ပြန်တဲ့ကမ္ဘာသတင်းလွှတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ် NLD အစိုးရလက်ထက်မှာအစိုးရနဲ့စစ်တပ်ကိုဝေဖန်ရေးသားတဲ့အတွက်သတင်းတောင်တွေကိုဖမ်းဆီးထောင်ချတာမျိုးဆက်ရှိနေပြီးသတင်းမီဒီယာလွှတ်လပ်ခွင့်ဟာအစိုးရဦးစားပေးလုပ်ငန်းထဲမှာမပါဘူးလို့ RSF ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်2018ခုနှစ်အတွင်းသတင်းတောင်20ဖမ်းဆီးအရေးယူတာကိုခံခဲ့ရပြီးအများစုဟာ66ဂါကြီးပုံမှန်နဲ့ဆွဲချက်တင်တာခံခဲ့ကြရတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတချော့ပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကိုတပ်မတော်ကကင်တွယ်ဆောင်ရွက်တဲ့နောက်ပိုင်းသတင်းတောက်တွေရဲ့အခြေအနေပိုးပြီးဆိုးလာကြောင်းနဲ့သတင်းအမှောင်ချခံထားရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုစုံစမ်းဖော်ထုတ်ဖို့အတွက်ကြိုးစားတဲ့သတင်းတောက်တွေဖမ်းဆီးထောင်ချတာခံကြရတယ်လို့ရှမ်းနယ်ကချင်ပြည်နယ်တွေမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုလည်းသတင်းယူခွင့်ပိတ်ပင်ခံထားရတယ်လို့ဆိုပါတယ်နိုင်ငံပေါင်း180ရဲ့သတင်းလွတ်လပ်ခွင့်ကိုဆန်းစစ်ဖော်ပြတဲ့ ISF ရဲ့အညွှန်းကိမ်းမှာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုဟာမနှစ်ကအဆင့်138ရှိရာကနေဒီနှစ်မှာ6ဆင့်လျော့ကျပြီးအဆင့်139ဖြစ်သွားခဲ့တာပါ။ဘာကြောင့်အခုလိုကျဆင်းခဲ့ရတာပါလဲ ?RSF အဖွဲ့ရဲ့ Washington DC အခြေစိုက် American Young Director Margo Owen က
Well, we have noticed downgrade in the situation for press freedom in Myanmar under Aung San Suu Kyi's leadership. She has really lost all credibility as regards to
Myanmar. Myanmar နိုင်ငံရဲ့သတင်းလွှတ်ခွင့်အဆင့်ကျဆင်းခဲ့တာကိုကျမတို့သတိပြုမိပါတယ်။သူရဲ့ဒီမိုကရေစီနဲ့မီဒီယာတွေကိုခုခံကာကွယ်ပေးတဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးအယုံကြည်မရှိဘဲဖြစ်လာတာပါ။2019ဩဂုတ်လကစခဲ့တဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုဘယ်ဆုရှင်တစ်ယောက်အနေနဲ့တစုံတစ်ခုလုပ်ပေးလိမ့်မယ်လို့မျှော်လင့်ခဲ့ကြပြီးမဲ့ပိုဆိုးလာတာပဲတွေ့ရတယ်လို့မြန်မာနိုင်ငံတွင်းကပြဿနာဖြစ်နေတဲ့နေရာမှာပါသတင်းယူဖို့စစ်တပ်ကခွင့်မပြုတဲ့အထိတွေ့ရပြီးသတင်းယူဖို့ကြိုးစားတဲ့သတင်းသမားတွေပါအဖိနှိတ်ခံခဲ့ရတာပါအထူးသဖြင့် writer သတင်းဌာနကကိုချော်ဆိုးဦးနဲ့ကိုဝါလုံးတို့ဟာလည်းသတင်းယူဖို့ကြိုးစားရင်းအဖမ်းခံခဲ့ရတဲ့အပြင်14နှစ်လောက်ထောင်ကျမဲ့အခြေအနေအမှုရင်ဆိုင်နေရတာမို့RSF ကဒါကိုအထူးပဲစိုးရိမ်ပါတယ်
။မြန်မာနိုင်ငံရဲ့သတင်းလွှတ်လပ်ခွင့်အဆင့်ကျဆင်းခဲ့ရတဲ့အထက်မှာလူမှုမီဒီယာတွေမှာအမုန်းတရားပြန့်ပွားအောင်လုပ်နေတဲ့အခြေအနေကိုမထိန်နိုင်တာကလည်းအချက်တစ်ချက်ဖြစ်ကြောင်းပြောပါတယ်။ Facebook လိုလူမှုမီဒီယာတွေမှာမွတ်စလင်တွေနဲ့ပတ်သက်ပြီးရေးသားမှုတွေကိုဗုဒ္ဓဘာသာအစွန်းရောက်တွေကချင်းချောက်တိုက်ခိုက်မှုတွေလုပ်နေတာမို့သတင်းတွေကိုကိုယ်သဘောနဲ့ကိုယ်ဖျက်တောက်ပြီးမှတင်ကြတဲ့သဘောတွေ့နေရတာကလည်းသတင်းလွတ်လပ်ခွင့်အခြေအနေကိုကျဆင်းစေတယ်လို့ဆိုပါရယ်မြန်မာသတင်းလွတ်လပ်ခွင့်အခြေအနေကောင်းလာစေခြင်းနဲ့ဆိုရင်အမှန်တရားထုတ်ဖော်ပြောဆိုသူတွေကိုအစိုးရကအကာအကွယ်ပေးပြီးအားဖြည့်ပေးဖို့လိုအပ်တယ်လို့လည်းထောက်ပြပါရယ်
Burmese government should take note that you know there was this police officer I believe who blew the whistle about the tactics that police
မြန်မာစုရအနေနဲ့အမှန်တရားကိုထုတ်ဖော်သူတွေကိုဥပမာ rider သတင်းတောင်နှစ်ယောက်ကိုရဲတွေကထောင်ချောက်ဆင်ဖမ်းတာမျိုးလုပ်တယ်လို့ထုတ်ဖော်ပြောတဲ့ရဲရာရှိလူလူမျိုးကိုအကာအကွယ်ပေးဖို့တိုက်တွန်းခြင်းပါလေမြန်မာနိုင်ငံမှာတာမန်လူတွေတွင်မကပဲအစိုးရအမှုတန်းတွေထဲမှာဒီလိုအမှန်တရားကိုဖော်ထုတ်ပေးမဲ့သတင်းသမားတွေရဲ့လုပ်ရက်ကိုလေးစားတဲ့လူမျိုးတွေရှိနေတယ်လို့ကျွန်မထင်ပါတယ်။ဒါတွေကိုအစိုးရကတည်တည်ချာချာနားထောင်ပြီးအားဖြည့်ပေးကာသတင်းလွတ်လပ်ခွင့်ကိုထောက်ခံမှုပေးတင်ပါတယ်
။ကုလသမဂ္ဂအထွေထွေညီလာခံက1948ခုနှစ်မှာထုတ်ပြန်တဲ့နိုင်ငံတကာလူ့ခွင့်ရေးကြေညာစာတမ်းပါပြဋ္ဌာန်းချက်တွေအတိုင်းတိုင်းပြည်အသီးသီးကလိုက်နာဆောင်ရွက်မှုရှိမရှိဆိုတဲ့စံနှုန်းနဲ့တိုင်းတာပြီးနိုင်ငံပေါင်း195နိုင်ငံကစစ်တမ်းကိုကောက်ယူခဲ့တဲ့ Freedom House အဖွဲ့ကလည်းကမ္ဘာလွတ်လပ်ခွင့်ဆိုင်ရာ2018ခုနှစ်အတွက်အစီရင်ခံစာကိုထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံကတော့တစိ့တစ်ပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်ဖော်ပြထားပြီးလွတ်လပ်ခွင့်အရှိဆုံးအဆင့်၁ကနေလွတ်လပ်ခွင့်မရှိတဲ့အဆင့်၅ကြားကတိုင်းပြည်တွေထဲမှာမြန်မာနိုင်ငံဟာအဆင့်၅မှာရှိနေတယ်လို့ဖော်ပြထားပါတယ်။